တပတ်အတွင်းတဖြည်းဖြည်းတက်လာနေတဲ့စက်သုံးစီအော့ပတိန်95ရဲ့စိုင်းဈေးနှုန်းကတော့အခုတောက်ကြနေမှာတက်လီတာကို2900ကျပ်ဖြစ်လာကြောင်းနဲ့အခုရန်ကုန်မှာအော့ပတိန်စီတွေကိုလိုသလောက်ဝယ်ယူလို့မရပဲနဲ့အချိန်ကြာကြာတန်းစီနေရတဲ့အခြေအနေရန်ကုန်နဲ့မန္တလေးကခရီးသည်ပို့ဆောင်ရေးလုပ်ငန်းတွေကပျော်ပါတယ်ဒီကြောင့်ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကြပြပေးပါမယ်
မတ်လ22ရက်နေ့မှာတလီတာကို7000တောင်နီးပါးရောက်လာပါတယ်။စီပြက်လက်တာမျိုးမဟုတ်ဘဲလုပ်ငန်းရှင်တွေကအရင်လိုပဲဈေးကစားတယ်လို့ယူဆကြအောင်အားရတက်စီလုပ်ငန်းရှင်တအူးကပြောရီကိုပြောပါတယ်။
ဒီလိုကတော့ဒီလိုကစားစီရအောင်ရှိတာပေါ့။သူကထားမှာမဟုတ်ဘူး။သူကအစီအစဉ်ပြက်ကြတယ်။သူကစိန်ပြီးတော့
ဒီကဆောက်တဲ့လောက်ဆက်တဲ့ခါကျတော့ဆက်တယ်ပါတော့သူကစိန်ရောင်းကြတာလေအဲဆိုတော့ဆိုင်ရာလက်ကျန်စီကိုဒီနေ့တက်နေမိအောင်ဒီချက်ဆောက်နေရပါဘို့ဒီရန်ကုန်မှာတန်းစီနေပြီးတော့ဒီနေ့တောင်းတော့ဘူးရအဲ့တော့ဘူးရအဲ့လိုရန်ကုန်မှာစီလိုက်ဝယ်လို့မရတာနေရလောက်ရှိပြီလို့တချို့ကပြောပါတယ်အရေးပေါ်အတုံးလို့တဲ့လူနာတင်ရင်လေလုပ်ငန်းအတွက်အတုံးလို့တဲ့သူတွေလည်းဒီရပိုင်းထဲမှာဒုက္ခရောက အမှုရနေမှာမှာသိတဲ့အတိုင်းပါနဲ့အမေကတော့ဘောက်စာကျွန်တော်တို့အတန်းကဒီဘောက်စာကြီးသိခဲ့တာမှာ5000ဝယ်ထည့်နေတယ်အဲ့ဒီငါယူ9000ဝယ်တဲ့ကတော့ဘာမှလုပ်လို့မရဘူး။အကွာတော့မြေကြီးကူကြီးကစားတယ်ဆိုလို့
။ရခိုင်စကိုင်းကချင်စားတဲ့ဒေသတွေမှာစီဝယ်ယူဖို့ခက်ခဲနေတာပါ။နေပတ်ဒီမှာတော့ပြင်ပဆိုင်ဒီမှာပဲစီကိုဝယ်ထည့်နေရပြီးတလီတာကိုကျပ်4000လောက်ဖြစ်နေကြောင်းပသိမ်မျိုးကအငားရင်ပေါင်းတဦးကပြောပါတယ်
။ဒီမှာဟိုတာလေအဲ့ဆန်လိုင်းကြီးကစီကျက်နေကြကျွန်တော်ဈေးအစား900ရတယ်။ဆန်ကြီးကမနေ့3000လောက်ပါပဲ။ပြင်မှာရောင်းလာတော့4000လောက်။တော့ချောက်သူပေါ်မှန်ရကျွန်တော်ဒါဆိုကျွန်တော်တို့အပြင်မှာအကြောက်ဝယ်လာကြတော့ဈေးကြီးရက
ြ73စီကြီးကြေးကော်မတီကတော့ဒီနေ့ရန်ကုန်ဓာတ်ဆီဈေးနှုန်းကိုတလီတာကို2900ကျပ်သတ်မှတ်ထားပြီးတော့ရှမ်းပြည်နယ်ကျိုင်းတုံမြို့ရဲ့ဈေးနှုန်းကိုတော့ကျပ်3250အမြင့်ဆုံးသတ်မှတ်ထားပါတယ်ပြည်တွင်းမှာရွှေဈေးနဲ့အမေရိကန်ဒေါ်လာဈေးလည်းတရိပ်ရိပ်တက်လာပါတယ်ရန်ကုန်ရွှေလုံငန်းရှင်အသင်းမှာအကယ်ဒမီအခောက်ရွှေတစ်ကျပ်သားကို389,400ကျပ်လို့ဒီနေ့သတ်မှတ်ထားပေမဲ့ပြင်ပမှာတော့ရွှေတစ်ကျပ်သားကိုကျပ်43,000ဝန်းကျင်ရှိနေပါတယ်။အမေရိကန်ဒေါ်လာကတော့ဒေါ်လာကိုကျပ်3,900ဝန်းကျင်မှာအယောင်းဝယ်လုပ်နေကြတာဖြစ်ပါတယ်ခင်ဗျာ။